က်ရှိဒီကချင်ပြည်နယ်မှာပေါ့လေဘိုးတိုက်ပွဲအခြေအနေတွေဘလို့များရှိနေပါလဲရှင
်ခုကဆိုလို့ရှိရင်ပုံမှန်ဆိုတာပေါ့နော်ဒီလိုလက်နက်ကြီးတွေပေါ့ပွဲကိုတို့ကဖန်တီးနေတယ်ပေါ့ကျွန်တော်ရဲ့အဲ့ဒီစီဝေးလို့တော့ဆိုလို့ရှိရင်စပြီးမှတိုက်ပွဲသွားဖို့အတွက်စစ်သားတွေကိုပြန်မှရှေ့တန်းပို့ရဲအဲ့လိုမျိုးအခြေအနေဖြစ်နေတာပေါ့နော်မှတိုက်ပွဲလည်းတချို့နေမှာဖြစ်နေပြီကျွန်တော်တို့စီဝေးလို့28 29တော့တင်ပေါ့ဆက်နေရက်3ရက်မှာပုံမှန်အခြေအနေပို့ဆိုးလာတာပေါ့မှအစိုက်ပွဲတွေကဒီထက်တော့မှပို့ဆိုးလာမဲ့အခြေအနေဖြစ်တယ်ပေါ့နော်ဒီလိုမျိုးအခြေအနေတွေ့နေရတော့ပဏိပခဖြစ်တဲ့နေရာမှာဆိုအမျိုးသမီးရဲ့ပို့ဒုက္ခရောက်ဦးဆုံးကြီးအခြေအနေကိုကျွန်တော်တို့ဒီမှန်ပြီးမှကျွန်တော်တို့အမျိုးသမီးနဲ့ကလေးတွေရဲ့လုံးကြီးအောင်ဆုံးမှုများမှာနံပါတ်1ထားပါတော့အဓိကတိုက်ပွဲဒီလိုပြင်းထန်လာတဲ့အခြေအနေမှာဆိုရှင်ပုံမှန်ဆိုးရတဲ့အခြေအနေဖြစ်လာနိုင်တယ်ဒိုက်စာဂိတ်ဝင်ပေါက်နာချီတို့ရယူထားတယ်ပါကြောင်ဘက်ကိုတို့ပြစ်မှတ်ထားပါဗောအဲပါကြောင်နားအတောင်နေ23ဆင်းရပြီဆိုပါကြောင်ချိန်မှုတ်တက်ဆိုရင်အများဆင်တည်သွားတယ်အဲ့တော့ရှင်းလျက်ဆိုလို့ရှင်လေလေးရင်တို့သုံးတယ်ဒါပေမဲ့အဲလေးရင်တွေကလည်းဟိုမိုးတွေပါပြန်ရွာလာပါညာနဲ့အဆင်မပြေဖြစ်တော့ရင်တွေလည်းတက်ပြန်ဆုတ်သွားရတယ်လို့လည်းအလိုရကြားတာဗောနော်မ
အခုဒီစစ်ဘေးရှောင်ပြည်သူတွေအတွက်ကိုကြတော့လေအခုချိန်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတော့တို့ကိုထောက်ပံ့ပေးမှုတွေကဘလို့အခြေအနေတွေရှိနေမလဲရှင
်ထိုင်းတော့မှာကျွန်မအခြေစိုက်တာအများဆုံးကကျွန်မကဟို IDB camp KO control area IDB camp ကို camp ကိုကျွန်မအများဆုံးရောက်ဖြစ်တယ်အဲ့ဒီမှာကျတော့အဓိက international aid တွေကဝင်ဖို့ခက်တယ်ဗောနော်တရုတ်ကလည်းတချို့ပိတ်ထားတယ်ဒီလိုမျိုးကိစ္စတွေရှိတယ်ကျွန်တော်ဘက်ကကျွန်မအခြေစိုက်မှာကျွန်မတို့ဒီမှာပြန်မထုတ်ရှားမှုဒီမှာနေလာတော့ကျွန်မဘာတွေ့ရလဲဆိုတော့ food program ပေးရဲ့ဒီတို့ရထောက်ပံ့ပေးတာစားရီ Sunday စီတို့ထောက်ပံ့ပေးတယ်ဒါပေမဲ့အခုကအဲ့ဒီအစားတို့ကအကေးများအမျိုးသားအမျိုးသမီးဆိုမှတို့ဒီစုံတဲ့ family မှာဗောနော်မိသားစုမှာဆိုရင်တို့က 70% ဆိုတဲ့အနေနဲ့တို့ကိုတို့ကအိမ်ထောင်မိသားစု9ယောက်ရှိရင်9ယောက်စလုံးကို6000ပဲပေးတယ်ပြည့်မစုံတဲ့မိသားစုပိုင်းမှာဆိုရင်တို့ကတရားရခိုင်နှုန်းဆိုတဲ့အနေထားနဲ့တို့ကတယောက်ကို1000တို့ထောက်ပံ့ပေးတယ်ဒါပေမဲ့ charge တွေကအကောင်ခွဲ3000လောက်တော့ဖြစ်သွားတယ်လေမအဲ့ဆိုတော့အိမ်ထောင်မိသားစုအနေနဲ့ကတို့တော်တော်လေးချင်းချင်းရတယ်ပြင်းပြင်းပြဆန်ထက်ရှာလို့အမျိုးသမီးဆိုတော့ခက်တယ်ဒီမှာဆိုရင်တော်တို့ကဒီမှာလိုက်တိုးလို့မရအောင်မြို့မှာနေရလိုက်ရှာစားလို့ရန်ခက်ခဲတယ်မအဲ့လိုမျိုးခက်ခဲတွေအများကြီးရှိနေတော့ဒီလိုစစ်ပွဲကြမှာဖြစ်တဲ့အချိန်တွေပြန်ပြင်းထန်လာမယ်ဆိုရင်တော့ဒါကကျမတို့ကပုံမှန်ဆိုရင်ရတဲ့အနေထားဖြစ်မယ်ဒီတရုတ်ဘက်ကနေလည်းဘယ်လောက်ထိကျမတို့အကူအညီပေးမလဲတို့ international aid တွေကိုအမြန်ဝင်ခိုင်းမလဲကျမတို့ပြောမတတ်ဘူးကျမတို့ local တွေပဲအဓိကပူပေါင်းမှဖြည့်ရှင်းနေရတဲ့အနေထားအများကြီးရှိရမှာဒီ NLD အစိုးရနဲ့ဒီစစ်တပ်ရဲ့ဟိုလှုပ်ရှားတိုင်ပုံကတိတ်နားမလဲဘူးဒေါ်စုကဟို US ကိုသွားတဲ့အချိန်မှာပဲဒါတိုက်ပွဲကပြန်ဆက်ဖြစ်လာတယ်ဟိုတစ်ဖက်မှာဒေါ်စုကငြိမ်းချမ်းရေးဆိုမှလည်းစစ်တပ်ခေါ်လုံနေပေမဲ့လည်းစစ်တပ်နဲ့ဒီလက်နက်ကင်ချင်းချင်းဖြည့်ရှင်းတဲ့ကိစ္စတိတ်မအောင်မြင်တဲ့နေရာမှာအဲ့ဒါကလည်းဘယ်လောက်ထိချီရောက်မလဲတာကျမတို့မပြောတတ်ဘူးဒေါ်အောင်ဆန်းစုကြီးကလည်းတပ်ပိုင်းဆိုင်ရာဘက်မှာအဲ့လောက်ထိနိုင်တဲ့ပုံစံနဲ့မပေါက်ဘူးပေါ့နော်အဲ့လိုမျိုးဆိုတော့ရှေ့ရရပုံမှခက်မယ်လို့ပဲကျမတို့မြင်တယ်အမ
လက်တလုံးမှလည်းပေါ့နော်တက်မတော်ဘက်ကထုတ်ပြန်ထားတာဆိုလို့ရှိရင်လည်းဒီ KIA ဘက်ကမိုင်းခွဲလို့ပြောတယ် KIA ဘက်ကပြောတာကြတော့လည်းစစ်တပ်ကအလုံးအင်းနဲ့ဝင်ရောက်လာလို့ပြောတယ်ပေါ့နော်တိုက်ပွဲတွေဖြစ်ရတဲ့အကြောင်းရင်းမှာအဲ့လိုတွေပြောထားတယ်ဆိုတော့အမတို့ဒီအရက်ဖက်အဖွဲ့အစည်းတွေနဲ့ကြတော့ဘယ်လိုမြင်နေရလဲဘယ်လိုမြင်တွေ့နေရလဲရှင
် KIA ကိုပြောတဲ့ကိစ္စတော့လေကျမတို့ကကိုဘက်ကမလို့ကိုကကာဘာလုံးမှပြောရတော့မဟုတ်ပါဘူးကိုကချင်တယ်ဆိုတော့မဆိုင်ဘူးကျမတို့ကြည့်ရတဲ့ခါကျတော့ဘာလဲဆိုတော့ KIA ကသွားပြီးမှတို့နယ်မြေကိုသွားမှသွားကျူးကျော်ပြီးမှဒီလိုမျိုးမိုင်းခွဲတာတို့ပြောချင်တာဘာလို့ပြောမိုင်းခပေါက်ပဲပြောဘာလို့ပြောအဲ့လိုမျိုးလုပ်တာမဟုတ်ပါဘူးလို့ကျမမြင်တာဆိုရင်ကိုပိုင်နယ်နဲ့မိတ်ထက်ကိုဝင်လာလို့တို့ကလည်းခုခဏနဲ့အနေနဲ့ပြန်လုပ်တယ်လို့ပဲကျမယုံကြည်ပါဆိုကျမကဖတ်ကနေတက်လျှောက်သွားတော့တက်လျှောက်မှာကျမလွတ်လာရတော့ KLA ပိုင်ခဲ့တဲ့နေနေရှင်းတယ်လို့ရှင်တို့ရဲ့ဒီစစ်တပ်အစိုးရကနေပြီးမှအခုချိန်ထိတို့ကတို့ရဲ့နေနေစုမွေး policy ဆိုတာအခုချိန်ထိရှိသေးတယ်လို့ကျမတို့ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့ဒီနေနေစုမွေး policy ကြောင့်ဒီလိုမျိုးကြောင့်ပဲတို့ကနေနေဒေသကိုချင်လို့ပဲတို့ဒီမှာအဓိကအကြီးစားဆက်မှုလုပ်ငန်းလုပ်မယ်တို့အမျိုးမျိုးပေါ့နော်တို့လုပ်လို့ရအောင်အခုချိန်ထိအဲ့ဒါကိုမလျှော့သေးဘူးလို့ကျမတို့မြင်တာပေါ့နော
်။ဟုတ်ကဲ့ပါမဆိုင်စင်အခုလို့ပြပြပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့